Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။ခုချိန်မှာခရစ်တော်ဘုံမျောလင့်တော်တတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်တာရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတရင်းကောင်းကိုတင်ဆက်ပေးလိုက်ပါရှင်။ကျမ်းမာရေးလေးကဖြစ်အစည်းစံနာရှင်ပြည်လိုင်လျှောက်ကြမဲ့ဒိန်သိသို့ကွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလေး
ညှောလင့်ခြင်းတန်တော်တာရှင်များကိုမင်္ဂလာနေ့ရေးလေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။သွန်တရှင်များရှင်။ကျမပြောရွှင်လူပေါင်းတွင်အစီအစဉ်မှာလေးချင်ကန်ကအလေးချိန်ညွန့်နေမှုကိုအားပေးပါသည်ဆိုရဲကျမရဲ့သတင်းစကားအကြောင်းအရာလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်။လေးစားရတဲ့သွန်တရှင်များရှင်။လေးချင်ကန်ကကျမရဲ့အနေထားရအောင်အလေးချိန်ကိုထိန်းသိမ်းပေးပါတယ်။အနည်းဆုံး45မိနစ်ကနေ60မိနစ်အထိတပတ်မှ5ရက်လောက်နေ့စဉ်လေ့ကျင့်ခန်းလုပ်ပြီးမယ်ဆိုရင်ထိရောက်တဲ့အလေးချိန်ကိုညော့နေစီပါတယ်။သွန်တရှင်များရှင်ခန္ဓာကိုယ်လေးချိန်လျှော့ချပေးတာကကျမတို့သွေးထဲမှာရှိတဲ့သွေးပိအားနဲ့တခြားဓာတ်ညော့နေမှုနဲ့ကင်းစာရောဂါဖြစ်ပွားမှုကိုညော့နေစီပါတယ်။မိတ်ဆွေအနေနဲ့မိမိရဲ့စားသုံးတဲ့အစာကိုပြောင်းပြီးတစ်နှစ်သုံးပိုင်းလမ်းလျှောက်ပေးရပါမယ်။အကယ်၍ဖြည်းဖြည်းလမ်းလျှောက်မယ်ဆိုရင်နှစ်နာရီလျှောက်ရပါမယ်။တွတ်တွတ်လေးလျှောက်မယ်ဆိုရင်တစ်နာရီကြာရပါမယ်။မိနစ်30ထက်နည်းအောင်ခက်တွတ်တွတ်လေးလမ်းလျှောက်နိုင်ပါတယ်။တခုရှိရာကလုံးဝလမ်းမလျှောက်တာထက်ဖြည်းဖြည်းလမ်းလျှောက်တာကပိုကောင်းပါတယ်။သောတာရှင်များရှင်လူကြီးတွေအတွက်လည်းလေ့ကျင့်ခန်းရှိပါတယ်။မိမိရဲ့အသက်အရွယ်အလိုက်လှုပ်ရှားမှုပြုလုပ်ပေးရပါမယ်။လမ်းလျှောက်ပေးတာကလူကြီးတွေအတွက်အကောင်းဆုံးဖြစ်ပါတယ်။လမ်းလျှောက်ဒုထောက်ကိုတုံးပြီးထိမ့်ပြီးတော့လျှောက်လို့ရပါတယ်။လမ်းလျှောက်နေစဉ်မှာပဲလေကောင်းလေသန့်ရှိတဲ့နေရာမှာအသက်ပြင်းပြင်းရှူရှိုက်ရပါမယ်။တက်တောင့်တက်သားရှိတဲ့နေရာမှာ10စက္ကန့်ကနေ20စက္ကန့်အထိနှာခေါင်းကနေအသက်ပြင်းပြင်းရှူပြီးအောက်ထားပါ။ပါးစပ်ကအားလုံးထုတ်လိုက်ပါ။ပေါ်ပြပြီးခဲ့တဲ့အသက်ရှူလေ့ကျင့်ခန်းကိုတစ်နေ့အကျဉ်း20ပြုလုပ်ပေးရမှာဖြစ်ပါတယ်။မိတ်ဆွေတို့အနေနဲ့အသက်တရားနေထိုင်ခြင်းရင်းလေ့ကျင့်ခန်းကိုနေ့စဉ်မှန်မှန်ပြုလုပ်ပေးရပါမယ်။သောတာရှင်များရှင်လေ့ကျင့်ခန်းပြုလုပ်တဲ့အတွက်သွေးလည်ပတ်မှုကောင်းစေတာကကျမတို့ရဲ့အုန်းနောက်ပိုင်းဆိုင်ရာကိုဖွံ့ဖြိုးစေပြီးထက်မြက်စေပါတယ်ရှင်။သောတာရှင်များရှင်လေ့ကျင့်ခန်းလှုပ်ဆောင်ခြင်းဖြင့်အုန်းနောက်အရှိပိုင်းနဲ့နှစ်ထင်ပိုင်းမှာရှိတဲ့အုန်းနောက်အစိတ်အပိုင်းလှုပ်ဆောင်မှုကိုအားကောင်းစေပါတယ်။သောတာရှင်များရှင်အကြီးမားဆုံးအန္တရာယ်ဖြစ်စေတဲ့ကင်းစာရောဂါဖြစ်ရခြင်းရဲ့အကြောင်းကတော့လေ့ကျင့်ခန်းနေတဲ့အတွက်ကြောင့်ဖြစ်ပါတယ်။အဝလွန်တဲ့အတွက်စိတ်ပိုင်းဆိုင်ရာဝေဒနာရဖို့အခွင့်အရေးနှစ်ဆပိုများပါတယ်။စိတ်ဖိစီးမှုနဲ့မကောင်းတဲ့စိတ်ခံစားမှုတွေကကော်တီဆုံးဟော်မုန်းတက်စေပြီးအုန်းနောက်အာယုံကြောဆက်သွယ်မှုကိုပြက်စီပါတယ်။ တောတာရှင်များရှင်အချုပ်အားဖြင့်ပြောရမယ်ဆိုရင်လေ့ကျင့်ခန်းပြုလုပ်တာကအုံနောက်ရဲ့လေလာမှုနဲ့မှန့်ညံထက်မြက်မှုစွန့်ရည်ကိုဖွံ့ဖြိုးတိုးတက်စေပါတယ်စွမ်းအားနဲ့ဆုံးဖြတ်ချက်ကိုခိုင်မာစေပြီးတစုံတယောက်ရဲ့စိတ်ခံစားမှုကိုလည်းဖွံ့ဖြိုးစေပါတယ်တောတာရှင်များရှင်ကျမတို့ကိုကြမ်းမာစေပြီးစိတ်ပျော်ရွှင်မှုပေးတဲ့ကာယလေးခြင်းငန်းများကိုနေ့စဉ်မမှန်ပြုလုပ်ပေးခြင်းအပြင်ကျန်းမာပျော်ရွှင်တဲ့ဘဝလေးတွေကိုပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ကိုတိတ်ခါရောရဓမ္မဆရာဦးတိမောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ချက်တော်မိတ်ဆွေများမင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေ။မင်္ဂလာရှိသောနေ့တည်မှာလို့ရှိရင်မင်္ဂလာမိုးတွန်းလောင်းပြီးတော့စိတ်အကျမ်းပါခြင်းကိုယ်ဤချမ်းသာခြင်းဖြစ်ပြန်နဲ့ပြေဝဆုံနေကြပါစေ။ချက်တော်မိတ်ဆွေတို့ဒီနေ့မျောလင်းချက်ဓမ္မဒေသနာကနေမှာဆက်လက်ကြည့်ပြီးတော့ပေးသွားခြင်းတဲ့တင်စကားကတော့မျောလင်းချက်နော်မျောလင်းချက်ရင်မှန်းချက်ဆိုတဲ့အရာကိုပေးသွားมาဖြစ်ပါတယ်။ယနေ့ကျွန်တော်တို့ရဲ့အသက်တာမှာမျောလင်းချက်ကို ြေဝဆုံနေစွာရရှိဖို့ရန်အတွက်ကျွန်တော်တို့ရဲ့မျော်လင့်တန်းတားနေတဲ့ရည်မှန်းချက်တွေပြေဝဖို့ရန်အတွက်ယနေ့ကျွန်တော်တို့ရဲ့တက်တာမှာဆိုချေဘာလို့သိနေလဲဖခင်နဲ့ကျွန်တော်တို့ဆက်ကပ်ခြင်းဟာဆိုချေဖခင်သခင်တားမှာဆုတောင်းခြင်းအပြင်ကျွန်တော်တို့ရဲ့မျော်လင့်ချက်ရောင်ချီများပြေဝဆုံနေလာမယ်ဆိုတာကိုဒီနေ့မှာဆိုချေတော့ပြောပြသွားမှာဖြစ်ပါတယ်ဒါကြောင့်ရှင်ပေတရုဩဝါဒစာပထမဆုံးခန်းကြီး၄ငယ်9မှာခါသိမ်းတော်မူရာတို့ဒီအဆုံးတို့ရောက်လူတီဖြစ်သောကြောင့်တမန်တော်ရှိကြလောဆုတောင်းခြင်းလုံကစောင့်နေကြလောတဲ့ချစ်တော်မိတ်ဆွေတို့ယနေ့ကမ္ဘာကြီးကိုကြည့်လိုက်ပါသောတော်မှုတွေနဲ့လုံးဝထထလေးလေးကြုံတွေ့နေရပြီ။ကဘာကြီးရလို့ချင်းရဲ့လုံးဝလုံးဝမှအဆုံးခန်းကိုရောက်နေပါပြီ။ဒီလိုမျိုးအဆုံးခန်းကိုရောက်နေတဲ့ခါမှာသင်ရလို့ရှိရင်တော့လက်လွတ်စပယ်နဲ့အသက်ရှင်ဖို့မဟုတ်ဘဲနဲ့သင်ရလို့ရှိရင်လာရလာရလိုက်လို့ပြီးတော့ပျော်ပါဖို့မဟုတ်ဘဲနဲ့တမာတရရှိဖို့ရတဲ့ရန်ရည်ကြီးလာပြီ။နော်။သင်ဘဝတက်တာကိုပြန်လည်ဆန်းစစ်ပြီးတော့တမာတရရှိနဲ့အသက်ရှင်ပြီးတော့အဓိကကဘာလို့ရမလဲ။ဘုရားသခင်ထံမှာစက္ကန့်အံ့နံပြီးတော့ကျွန်တော်တို့ကစောင့်မျှော်ဖို့ဖြစ်ပါတယ်။ဘာကိုစောင့်ကြရမလဲမကြောင်မီသခင်ခရစ်တော်ကကြွလာတော့မှဖြစ်တယ်သခင်ခရစ်တော်ကြွလာခြင်းကိုကျွန်တော်တို့တွေကလိုလားတန်းတဆွာနဲ့စောင့်မျှော်ပြီးတော့ကျွန်တော်တို့ရဲ့ဘဝတက်တာကိုအသက်ရှင်သွားဖို့ဖြစ်တယ်ဖခင်သခင်ထံမှာကျွန်တော်တို့ရဲ့ကိုယ်စိတ်နှလုံးသုံးပါးကိုဆက်ကပ်အပ်နေပြီးတော့ဖခင်နဲ့များများစကားပြောပြီးတော့ဖခင်သခင်ထံမှာကျွန်တော်တို့ရဲ့ဘဝတက်တာတလျှောက်လုံးကိုပုံအပ်ပြီးတော့သွားလာဖို့ဖြစ်ပါပြီဒါကြောင့်လူသားများရဲ့အားနဲ့ချက်များကိုခရစ်တော်ကဆိုရှင်မိမိကိုယ်တွင်ယူဆောင်နိုင်ဖို့ရန်အတွက်ခမဲထော်မှာတော်ထံမှာဆိုရှင်သူအားဆိုရှင်အင်အားလိုအပ်တယ်ဆိုတာကိုပထမတည့်ရက်မှာကျွန်တော်ပြောခဲ့ပါပြီခရစ်တော်ကအင်အားလိုအပ်တဲ့ခါမှာနေရာမရွေးသူဆူတောင်းခဲ့ပါတယ်နော်ခရစ်တော်ကဆိုရှင်ဆူတောင်းတဲ့ခါမှာဆိုရှင်ကျွန်တော်တို့အတွက်စံနမူနာယူထိုက်တဲ့ဖျားဖြစ်ပါတယ်နော်သူအားဆိုရှင်လူသားတိခံယူတဲ့ခါမှာဆူတောင်းခြင်းအပြင်သူကခွန်အားကိုရယူပြီးတော့ဖျားသခင်ရအမှုတော်ကိုဒီကမ္ဘာလောကမှာဆိုရှင်သူ၃နှစ်ကြော့ကြော့၃နှစ်ခွဲလောက်သူအမှုထမ်းခဲ့ပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့ခရစ်တော်ကဒီကမ္ဘာလောကကိုလာရောက်ရတဲ့ခါမှာကျွန်တော်တို့အတွက်လာတာဖြစ်တယ်။ဒီနေ့ချစ်တော်မိတ်ဆွေအတွက်လာတာဖြစ်တယ်။ချစ်တော်မိတ်ဆွေများကိုအောင်မြင်ဖို့ရန်အတွက်ချစ်တော်မိတ်ဆွေများကိုကယ်တင်ခြင်းပေးဖို့ရန်အတွက်ချစ်တော်မိတ်ဆွေတို့များကိုခရစ်တော်ကဆိုရှင်ချစ်တဲ့အတွက်ကြောင့်ဒီလောကကမ္ဘာကြီးကိုလာရောက်တဲ့ခါမှာသူကဆိုရှင်တော့ဘယ်တော့မှအချိန်ကိုမဆွဲဆန်းခဲ့ဘူး။အမြဲတမ်းဆွတ်တောင်းခြင်းနဲ့ဘုရားရဲ့မှုတော်ကိုထမ်းဆောင်ခဲ့တယ်။ဆွတ်တောင်းခြင်းအပြင်ကျွန်တော်တို့ရဲ့အတွက်ကယ်တင်ခြင်းစီမံခြင်းကိုပေးခဲ့တဲ့ဘုရားဖြစ်ပါတယ်။အဲ့ဒါသူဆူတောင်းတဲ့ခါမှာဆိုရှင်နေရာမရွေးသူဆူတောင်းခဲ့တယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ကျွန်တော်တို့ဆူတောင်းတဲ့ခါမှာဆိုရှင်အဓိကကတော့ဒန်ယေလနဲ့အဖော်၃ယောက်လို့ဖြစ်ရမယ်။နော်ဒန်ယေလနဲ့အဖော်၃ယောက်ဆိုရှင်တချွန်းတနိုင်ကန်ကိုလိုက်ပါသွားပြီးတော့လုံးဝမှမျောလင့်ချက်မဲ့တဲ့ဘဝမျိုးနဲ့သက်ရှင်ရပေမဲ့ဖယားကိုဘယ်တော့မှမမေ့ဘူး။ဖယားသခင်ကိုယုံကြည်တယ်ဖယားသခင်နဲ့တူလက်တွဲတယ်။ဖယားကိုအမြဲတမ်းဦးထိတ်ထားတဲ့ခါကျတော့သူတို့ရဲ့ရည်ရွယ်ချက်တွေသူတို့ရဲ့ရည်မှန်းချက်တွေကိုနားလည်လာတယ်။ဒါကြောင့်ဘုရားရဲ့သခင်တော်မှာသူတို့ကသူတို့ရဲ့ဆုတောင်းချက်ကိုဘုရားသခင်တော်မှာတင်ပြတဲ့ခါမှာဘုရားသခင်ကသူ့ကိုယုံကြည်တဲ့သားသမီးတွေအတွက်ဘယ်တော့မှလက်လွတ်စပယ်ပစ်ထားတာမဟုတ်ဘဲနဲ့အဖြေပေးပါတယ်။ဘုရားသခင်ကဒန်ယေလတို့ရဲ့ဆုတောင်းတန်ကိုနားထောင်ပြီးတော့အဖြေပေးခဲ့တယ်။ဒါကြောင့်ဒီနေ့ကျွန်တော်ကျမတို့ရဲ့ဆုတောင်းတန်ကိုလည်းဘုရားသခင်ကနားထောင်ပြီးတော့အဖြေပေးမှာဖြစ်ပါတယ်။ဒါကျွန်တော်တို့ဆုတောင်းဖို့ပဲရည်ကြီးတယ်ကျွန်တော်တို့ဘုရားနဲ့စကားပြောဖို့ပဲရည်ကြီးတယ်။ဘုရားသခင်ကသူ့ရဲ့ရွှေနားတော်ကိုစွန့်ပြီးတော့နားထောင်နေပါတယ်။ဘုရားသခင်ကဘယ်တော့မှနားကိုပိတ်ထားတဲ့ဘုရားမဟုတ်ပါဘူး။ကျွန်တော်တို့ရဲ့ဆုတောင်းတန်ကိုအမြဲတမ်းနားထောင်ပြီးတော့ဒန်ယေလနဲ့ရှာဒရက်မေရှက်ဘေနဂိုသူတို့ရဲ့ဖို့သုံးဦးတို့ကိုဘုရားကကောင်းချီးပေးပြီးတော့သူတို့ကိုအဖြေပေးတယ်လို့မျိုးယနေ့ကျွန်တော်ကျမတို့ကိုလည်းအဖြေပေးတဲ့ဘုရားဖြစ်ပါတယ်။ဒါဆိုဆုတောင်းတဲ့အခါမှာဘယ်လိုမျိုးဆုတောင်းရမလဲ။နံပါတ်1တစ်ချက်ကတော့မယမနာစောင့်မျှော်ခြင်းကဆူတောင်းခြင်းအတွက်အကူအညီဖြစ်ပါတယ်။ယနေ့ကျွန်တော်ဆူတောင်းပြီးသွားတဲ့ခါမှာဆိုရှင်ဘုရားသခင်ထံကနေမှာဘာအဖြေလာမလဲဆိုတာကိုမယမနာကျွန်တော်ကစောင့်မျှော်ဖို့ယုံကြည်ခြင်းစိတ်ချသွားနဲ့စောင့်မျှော်ဖို့ဖြစ်တယ်။တန်တရားစိတ်နဲ့ဘုရားသခင်ကငါ့ကိုပေးမှပေးနိုင်ပါမလား။ငါ့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းမှဖြည့်ဆည်းပေးနိုင်ပါမလား။ငါ့ရဲ့အသက်တာမှာဆိုရှင်ဘုရားသခင်ကပြည့်ဝဆုံးလျောက်လုံးမလုံးပေးနိုင်ပါမလားဆိုတဲ့ကျွန်တော်တို့ကသို့လောသို့လောမျှော်လင့်ခြင်းနဲ့ကျွန်တော်ဆူတောင်းမှာမဟုတ်ဘူး။ယုံကြည်စိတ်ချတာနဲ့တန်ဋိဌံချပြီးတော့ကျွန်တော်တို့ရဲ့လိုအပ်ချက်ကိုဆုတောင်းဖို့ဖြစ်ပါတယ်။ဆုတောင်းတဲ့အခါမှာကျွန်တော်တို့ရဲ့မျော်လင့်ချက်ကိုလည်းဘယ်တော့မှမပြတ်ပြတ်သွားမင်းနဲ့မယမနာစောင့်မျှော်ပြီးတော့ဆုတောင်းဖို့ဖြစ်ပါတယ်။နံပါတ်2တစ်ချက်ကတော့ဖခင်သခင်အားကြောက်သိရိုသေတဲ့သူများအတွက်နေ့တင်ဆုတောင်းခြင်းပြုနိုင်တယ်။နောက်ချစ်တော်မိတ်ဆွေတို့သင်ရလို့ချင်းဒီနေ့ဖခင်ကိုကြောက်သိတယ်ဖခင်ကိုရိုသေတယ်ဖခင်ကိုသိတယ်ဆိုလို့ရှိရင်တော့ယနေ့ဖခင်နဲ့စကားများများပြောပါနေ့စဉ်ဘုရားသခင်ထံမှာကျွန်တော်ဆုတောင်းပါ။အဲ့တော့ဘုရားသခင်ထံမှာကျွန်တော်တို့ဆုတောင်းတဲ့ခါမှာနေ့စဉ်ရက်တိုင်းကျွန်တော်တို့ဆုတောင်းသွားဖို့ဖြစ်တယ်။တော့တရက်မှမပြတ်ဖြစ်နဲ့အချိန်တိုင်းမှာဆိုရှင်ကျွန်တော်တို့အားလုံးကဘုရားနဲ့တူ မိတ္တဟာရဖွဲ့ဖို့ဖြစ်ပါတယ်။နံပါတ်၃ချက်ကတော့စိတ်နှလုံးတည်ငြိမ်စွာဖြင့်စောင့်မျှော်ပြီးတော့ဆုတောင်းရမယ်။ဒါကျွန်တော်ဆုတောင်းတဲ့အခါမှာမိမိရဲ့စိတ်နှလုံးကတည်ငြိမ်စွာဖြင့်စောင့်မျှော်ပြီးဆုတောင်းရမယ်။ဒါရင်လားဆိုချက်တစ်နေ့၃ချိန်ဆုတောင်းတယ်။ဆုတောင်းတဲ့အခါမှာဆိုချက်သူစိတ်တည်ငြိမ်ပြီးတော့ငြိမ်သက်တဲ့နေရာမှာသူကဆိုချက်ဒူးထောက်ပြီးတော့ဘုရားသခင်ထံမှာဆိုချက်ရဲ့ရော်ရော်သူ့ရဲ့အသက်တာကိုစက္ကန့်အံ့နာပြီးတော့ဆုတောင်းတယ်။တည်ငြိမ်စွာဖြင့်ဆုတောင်းတဲ့အခါမှာဘုရားသခင်ကသူ့ကိုအပြည့်အများကြီးပေးခဲ့တယ်။အိမ်မက်ရဲ့အနတိတ်ပဲကလူလည်းပေါ်ပြနိုင်အောင်သူလှုပ်ဆောင်ပေးခဲ့တယ်ဘုရားသခင်က။ဒါကြောင့်ဒန်ယေလတို့သူတို့ကိုဘုရားကိုအားကိုးခဲ့တဲ့အခါမှာဘယ်တော့မှဒုက္ခတွင်းထဲမှာကြာရောက်ခဲ့ပေမဲ့လည်းခြင်သက်တွင်းထဲမှာကြာရောက်ခဲ့ပေမဲ့ဘုရားကကယ်ထုတ်ခဲ့တယ်။နောက်ချက်တော်မိတ်ဆွေတို့ဆုတောင်းခြင်းရဲ့တကူကပါဝါကဘလောက်ကြီးတယ်လဲ။အဲ့ဒီဆုတောင်းခြင်းခွန်အားကိုကျွန်တော်တို့ကသိရတဲ့အတန်းနဲ့ယနေ့လူသားတွေကမလုံနိုင်ကြဘူး။ဘုရားသခင်နဲ့အချိန်မပေးနိုင်ကြဘူး။ဘုရားသခင်နဲ့စကားမပြောနိုင်ကြဘူး။ဖျားကိုဖျားမှုရတဲ့ကျွန်တော်တို့တွေကအချိန်မပေးနိုင်ကြဘူး။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ရဲ့တက်တာမှာဆုံရှုံမှုတွေတတိကြီးနဲ့ခံစားပြီးတော့ယနေ့ဒုက္ခဒုက္ခတွေနဲ့အများကြီးကြုံတွေ့နေရတယ်။နောက်ချက်တော်မိတ်ဆွေတို့ဒန်ယေလနဲ့ဖော်သုံးယောက်ကိုကျွန်တော်တို့ကသိမယ်ဆိုရင်ကျွန်တော်တို့ရဲ့တက်တာဟာဆိုရှင်လုံခြုံမှုရှိလိမ့်မယ်။ဘာကြောင့်ဒန်ယေလနဲ့ဖော်သုံးယောက်ကသူတစ်ပါးတိုင်းပြည်မှာဒုက္ခကြီးကြဲတွေကြုံတွေ့ခဲ့ရပေမဲ့ဖျားကမအားလာခဲ့တယ်၊ကွဲကွာခဲ့တယ်။နော်ဒန်ယေလရဲ့ဖော်သုံးယောက်ကဆိုရှင်မီးထဲမှာပြစ်ချခြင်းခံရတယ်။ဒို့ပေမဲ့ဒုက္ခမရောက်ခဲ့ဘူး။ဖခင်ကသူတို့နဲ့အတူရှိခဲ့တယ်။ဒန်ယေလခြင်သွေးတွေနဲ့ကိုကြားခဲ့တယ်။ဒို့ပေမဲ့ခြင်သွေးတွေကိုစားခြင်းမခံခဲ့ရဘူး။အင်းစစ်တင်ငိမ့်စွာနဲ့နေနိုင်ခဲ့တယ်။ဘာကြောင့်လဲဖခင်သူတို့နဲ့ရှိတယ်။ဒါဖခင်သခင်ကသူ့ကိုအားကိုးတဲ့သူတွေနဲ့အတူရှိတဲ့ဖခင်ဖြစ်တယ်။ဒီနေ့ကျွန်တော်တို့ကလည်းဖခင်နဲ့ဖခင်သခင်ကျွန်တော်နဲ့အတူရှိဖို့ရတယ်ဘာလို့ရမလဲ။ဖခင်နဲ့စကားပြောရမယ်ဖခင်သခင်နဲ့မှာဆုတောင်းရမယ်စိတ်နှလုံးတင်ငိမ့်စွာနဲ့စောင့်ရပြီးတော့ဖခင်သခင်ကိုဆုတောင်းဖို့ရတယ်ဖြစ်ပါတယ်။နောက်ချက်တော်မိတ်ဆွေတို့ယနေ့ဆုတောင်းခြင်းကကျွန်တော်တို့တည်းဘလောက်ရေးကြည့်တယ်လဲ။ဖခင်နဲ့သူမွေးလျော်ဖို့ရန်အတွက်အချိန်ကဘလောက်ရေးကြည့်တယ်လဲ။ဒါကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်မျော်လင့်ချက်ရောင်ချီများတဖိတ်ဖိတ်တောက်ပြောင်နိုင်ဖို့ရန်အတွက်ယနေ့ဘာလုပ်ရမလဲ။ဖခင်သခင်နဲ့မှာဆုတောင်းပါ။ဖခင်သခင်ကအဖြေကိုစောင့်မျှော်ရင်းနဲ့မရမနာမဆိုင်မတွဘဲနဲ့ယခုချိန်ကမှပဲသင်ကဆိုရှင်ဆုတောင်းပြီးတော့ဖခင်နဲ့သူတိုင်ပင်နဲ့တာသမီဖြစ်ပါစေလို့ဆုတောင်းဆန္ဒပြုနေနေကုန်းချုပ်ပါတယ်။ချစ်တော်မိတ်ဆွေပေါ်မှာဖခင်ကောင်းချီးပါစေ။高年少
ချင်းတန်တတရှိများကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်တတရှိများရှင်စကားပရိသတ်မင်္ဂလာအစီအစဉ်မှာခိုင်မာသောယုံကြည်ချက်များကိုတွင်တင်ကြပါဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ဒီစားရတဲ့တတရှိများရှင်သားသမီးလေးတွေကိုတွင်တင်ပေးရမယ့်အရာကသူတို့လေးတွေရဲ့အမှားအပြစ်တွေကိုခရစ်တော်ထံယူဆောင်လာပြီးအပြစ်လွတ်ခြင်းအခွင့်တောင်းခံတတ်ဖို့ဖြစ်ပါတယ်အပြစ်လူချင်းအခွင့်ကိုနေ့စဉ်တောင်းခံတတ်ဖို့လိုအပ်ကြောင်းကိုရောရှင်လောကမှာအသက်ရှင်စဉ်ကိုရောထင်လာတဲ့ကလေးတွေကိုလက်ခံတော်မူခဲ့သလိုနောင်တရတဲ့သူတွေရဲ့ယူတာတဲ့ဆုတောင်းတာတွေကိုလည်းနားထောင်လျက်ရှိကြောင်းသွန်သင်ပြရမှာဖြစ်ပါတယ်တမန်တော်ကိုတွေ့မြင်ပြီးဖျားသခင်နဲ့ပတ်သက်တဲ့အရာတွေမှာအတွေ့အကြုံရှိထားတဲ့မိဘတွေဟာသူတို့ရဲ့သားသမီးလေးတွေကိုခိုင်မာတဲ့ယုံကြည်ချက်တွေကိုသင်ကြားပေးဖို့ဖြစ်ပါတယ်သင်ကြားတဲ့အခါမှာလဲသားသမီးလေးတွေနားလည်လွယ်တဲ့ဟောဟာရတွေကိုအသုံးပြုရပါမယ်သားသမီးလေးတွေအသက်အရွယ်ရလာတဲ့အခါသင်ယူခဲ့တဲ့ယုံကြည်ချက်တွေကတိုးတက်နေတဲ့သူတို့ရဲ့အသိဉာဏ်လေးတွေနဲ့ကိုင်ညီလာပါတယ်သူတို့ရဲ့စိတ်နှလုံးသားလေးတွေအထဲမှာတမန်တော်အုံမြင့်ချနိုင်တဲ့အထိဆွေးမြေးလာပါလိမ့်မယ်တတရှင်မိဘတွေအနေနဲ့သားသမီးလေးတွေကိုခိုင်မာတဲ့ယုံကြည်ချက်တွေကိုသင်ပြရမှာဖြစ်ပါတယ်။လေးစားရတဲ့တတရှင်အုပ်ထိန်သူများတို့ရှင်။ကလေးသူငယ်တွေကိုသင်နှန်းပို့ချပေးနေသူတွေအနေနဲ့ညီငွေစရာကောင်းတဲ့မှတ်ချက်စကားတွေကိုရှောင်ကျဉ်သင်ပါတယ်။လူလူနဲ့တိုးရင်းကိုသင်စားပေးတာကပိုပြီးတော့ထီရောက်ပါတယ်။သွန်သင်ရမယ့်အရာကညာနေရင်အကြောင်းအရာကိုအကျဉ်းချုပ်လိုက်ပြီးအကျဉ်းချင်းပြောပြပေးရပါမယ်။သင်ခန်းစာတစ်ခုလုံးကိုတထိုင်တည်းသင်ကြားတာထက်အရေးကြီးတဲ့အချက်အလက်တွေကိုရွေးချယ်အကျဉ်းချုပ်သင်ကြားတာကပိုပြီးတော့ထီရောက်မှုရှိပါတယ်။ဒါကြောင့်မို့လို့ကျမတို့ရဲ့သားသမီးလူငယ်မောင်မယ်လေးတွေကိုတူတူနဲ့လူရင်းအကျဉ်းများများသင်စားပေးရမှာဖြစ်ပါတယ်။ဒီစားရတဲ့သောတာရှင်များရှင်ကျမတို့နေထိုင်တဲ့အိမ်ကညီငွေစရာတွေနဲ့ပြေဝနေတဲ့နေရာတစ်ခုမဖြစ်စေပဲသင်တန်းပို့ချတဲ့ကျောင်းတစ်ကျောင်းဖြစ်တည်ပါတယ်။တရားတော်လမ်းအတိုင်းကလေးတွေနေထိုင်အသက်ရှင်ဖို့တွင်တင်ရန်ကညနေခင်းအချိန်ကလေးကအကောင်းဆုံးနဲ့အတန်ရာဆုံးအချိန်လေးဖြစ်ပါတယ်။ချစ်မိတ်ဆွေများတို့ရှင်နှုတ်ကပတ်တော်မှလှပတင့်တယ်မှုတွေနဲ့ယရနာတွေကိုကလေးတွေအတွက်ရှားဖွေအသိပေးတဲ့အမှုကိုတရှင်သောဝိညာဉ်တော်ဖျားကနှစ်သက်မြန်လို့တော်မူပါတယ်။စာတန်ရဲ့စုံစမ်းနောက်ရှမ်းမှုတွေကိုအောင်မြင်နိုင်ဖို့ဖျားသခင်ထံတော်မှာမိမိတို့တဦးစီရဲ့အတ္တဓာတ်ကိုစက္ကန့်အနှံထားရမှာဖြစ်ပါတယ်။ဝိညာဉ်တော်ရဲ့မာစာမှုအပြင်စုံစမ်းမှုအပေါင်းကိုအောင်မြင်နိုင်မှာဖြစ်ပါတယ်။လေးစားရတဲ့မိသားစုဝင်များတို့ရှင်မိမိတို့ရဲ့နှုနယ်ပြုံးမြင့်တဲ့သားသမီးလေးတွေကိုဖဖျားသခင်ရဲ့အလိုတော်နဲ့အညီသွန်သင်ဆုံးမပေးကြပါစို့။သာရဖျားသခင်ထံတော်မျက်စီမှာမိသားစုတိုင်းတဦးစီရဲ့စိတ်နှလုံးသားတွေကိုစက္ကန့်အနှံပြီးတန်ရှင်သောဝိညာဉ်တော်ရဲ့သွန်သင်လမ်းပြမှုအပြင်အသက်ရှင်နေထိုင်သွားကြပါစို့။တောတာရှင်များအားလုံးနဲ့လူငယ်မောင်မယ်လေးများအပေါ်ဖျားသခင်ထံတော်မျက်စီမှာငြိမ်သက်ခြင်းကောင်းကြီးမင်္ဂလာများသွန်လွန်ချပေးပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်
င်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝင်နာလေးဆွေငါရဲ့ជីနူးစွာတဲ့ချင်းတလေးများပြချင်မှာတင်တတာနောက်ဆုံးရဲ့ကြည့်တဲ့တင်ကောင်းတွေပါတယ်နာဆွေငါမြင်နာစံပါ
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေဂျေစုတင်ပါတယ်ခင်ဗျာ
先生များကို나တော့တာစီရင်နှစ်တက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တဲ့ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။